အမေရိကန်သမ္မတရွေးကောက်ပွဲမဲရင်ရေတွက်နေဆဲဖြစ်တဲ့ဂျော်ဂျီးယားနဲ့ပန်ဆယ်ဗေးနီးယားပြည်နယ်တွေမှာသမ္မတဒေါ်နယ်ထရမ့်ရတဲ့မဲအရေးအတွက်နယ်လာပြီးဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ရတဲ့မဲအရေးအတွက်တိုးလာတာကြောင့်သူ့သမ္မတဟောင်းဘိုင်ဒန်သမ္မတအဖြစ်အရွေးခံရရေးပိုနီးဆက်လာတဲ့သဘောမျိုးရှိနေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။လက်ရှိမှာတော့ popular vote လို့ခေါ်တဲ့မဲဆန္ဒရှင်အများစုရဲ့ထောက်ခံမဲအရေးအတွက်မှာမစ္စတာဘိုင်ဒန်ကပိုများနေတယ်လို့လည်းသတင်းတွေကဆိုပါတယ်။သမ္မတအဖြစ်အရွေးခံရဖို့ပြည်내ကိုယ်စားလှယ်မဲ290လို့အတာမှာလက်ရှိမှာတော့ဘိုင်ဒန်က253မဲရထားပြီးထရမ့်ကတော့214မဲရထားပါတယ်။ရွေးကောက်ပွဲအနိုင်အရှုံးအဆုံးအဖြတ်ပေးမဲ့ပြည်내၄ခုမှာမဲတွေဆက်ပြီးရတွက်နေပြီးအရီဇိုးနားနဲ့နီဗာဒါပြည်내မှာဘိုင်ဒန်ကအသာရထားပါတယ်။သမ္မတထရမ့်ဦးဆောင်နေတဲ့ပန်ဆယ်ဗေးနီးယားပြည်내မှာတောက်ချာနေကတော့ဘိုင်ဒန်ကိုထောက်ခံမဲ18000ကျော်တိုးလာပါတယ်။တခါဂျော်ဂျီးယားပြည်နယ်မှာလည်းဘိုင်ဒန်ကထောက်ခံမဲ့ပိုရလာပြီးတော့ရှေ့ကဦးဆောင်နေပါတယ်။သမ္မတထရမ့်ကတော့ရွေးကောက်ပွဲမှာသူ့အနိုင်မရအောင်ဒီမိုကရက်တွေကမဲမတမာမှုတွေအကြီးအကျယ်လုပ်နေတယ်ဆိုပြီးကြာရာပြင်းနေကအင်မီရိုသတင်းစာရှင်းလင်းပွဲမှာအထောက်အထားမရှိဘဲဆွဆွဲပြောဆိုခဲ့ပါတယ်။ဘိုင်ဒန်ကတော့စံချိန်တင်မဲပေးခဲ့သူတန်150ကျော်ရှိတဲ့ဒီနေ့မှာမဲတွေဆက်ပြီးရေတွက်နေတာကြောင့်ပြည်သူတွေစိတ်ရှိရှိနဲ့စောင့်ကြဖို့ကြာရာပြင်းနေအစောပိုင်းမှာတိုက်တွန်းပြောကြားခဲ့ပါတယ်။